Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအခါသမယရွှေလန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်အနေနဲ့နျူကလ িয়ার သဘောတူညီချက်ကိုချိုးဖောက်ရင်ချက်ချင်းအရေးယူသွားမယ်လို့ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ကပြောပါတယ်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာတိုင်ခင်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဆေးသဘောတူညီချက်ကိုလက်မှတ်ထိုးကြဖို့တိုင်းသာကောင်းဆောင်တွေကိုသမ္မတဦးသိန်းစိန်ကထိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရှစ်နှစ်အတွင်းဒုက္ခသည် 9,000 လောက်ကိုတိုးမြင့်လက်ခံသွားမယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောလိုက်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမိုးဝင်းနဲ့အတူတင်ပြပေးသွားမှာခင်ဗျ
။ကောင်းပါပြီရှင်။မနေ့ကနေပြည်တော်မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာသမ္မတဦးသိန်းစိန်ကသူ့သဘောထားကိုဗားရီပြောသွားပါတယ်
။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအပြင်ကူးကြောင်းရေးဟာငြင်းငြင်းမင်းရရှိခွင့်နဲ့မဖြစ်နိုင်ဘူးဆိုတော့အလေးနဲ့ထားပြီးပြောကြလို့ပါ။
သတင်းစီစဉ်အပြီးမှာအပြည့်အစုံတင်ပြပေးပါမယ်ရှင်။ဒါ့အပြင်တိုင်းငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးဆွေးနွေးနှိမ့်နိုင်နေကြပြီမဲ့ကချင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးသုံးသက်ချက်ခန်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင်။
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Greece, Italy နဲ့ Hungary နိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်တွေအရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000ကိုခွဲဝေလက်ခံကြဖို့ဥရောပသမဂ္ဂအကြီးအကဲရှင်ကလောက်ယန်ကာကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေအရေးကိုစည်းစည်းလုံးနဲ့ရင်ဆိုင်ဖြေရှင်းကြဖို့လဲမစ္စတာယန်ကာကဗုဒ္ဓနေ့ဥရောပပါလီမန်မှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ22နိုင်ငံတို့အနေနဲ့အရေးပေါ်ခေလွန်တဲ့နေရာတွေကိုဥပဒေနဲ့အညီကြံ့ကြခြင်းမရှိဘဲဆောင်ရွက်ပေးရမယ်လို့လည်းသူကပြောပါတယ်။ဥရောပသားတွေအနေနဲ့ဒုက္ခသည်အဖြစ်ဘာကြောင့်ခလုံးခွင့်ပေးရတယ်လဲဆိုတာနဲ့နိုင်ငံရေးခလုံးခွင့်အမူလအခွင့်အရေးတို့ဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘယ်တော့မှမေ့ပေါက်ပြမှာမဟုတ်ဘူးလို့လည်းဥရောပသမဂ္ဂအကြီးအကဲကပြောဆိုပါတယ်။ဥရောပပြည်ထရေးဝန်ကြီးတွေအနေနဲ့နောက်သတင်းပတ်ထဲကျင်းပမယ့်ဥရောပသမဂ္ဂပြည်ထရေးဝန်ကြီးတွေရဲ့ညီလာခံမှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်ကိုထည့်သွင်းကြဖို့ကိုလည်းတစ်ဆက်တည်းမှာပဲတိုက်တွန်းပြောဆိုသွားခဲ့ပါတယ်။
အစ္စလာမစ်ဘုံတွေဟာဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအီဒလစ်ခရိုင်တွင်းမှာရှိတဲ့အဓိကလေတပ်အခြေစိုက်စခန်းတစ်ခုကိုသိမ်းပိုက်လိုက်ပြီးတော့ဆီးရီးယားသမ္မတဘာရှယ်အဲအာဆတ်စစ်တပ်အားလုံးကိုမောင်းထုတ်ပစ်လိုက်တယ်လို့ဆီးရီးယားနိုင်ငံပိုင်းရုပ်သံဌာနနဲ့စစ်ဖက်ဆိုင်ရာလေလာစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်ဘော်ရူနေမှာထုတ်ပြန်လိုက်တဲ့အဲ့ဒီသတင်းဟာလွန်ခဲ့တဲ့9နှစ်တာကာလဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်အတွင်းထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အထက်ကနောက်ဆုံးထွက်ပေါ်လာတဲ့သတင်းဖြစ်ပါတယ်စီးရီးယားနိုင်ငံမှာပြည်တွင်းစစ်ဖြစ်နေခဲ့တဲ့ကာလအတွင်းတည်ဆုံးခဲ့ရသူဥယျာဉ်ဟာ2,000ခွဲကျော်ရှိခဲ့ပြီးတော့လူဥယျာဉ်4သန်းကျော်ဟာတန်းပြည်ကနေထွက်ပြေးတင်းရှောင်နေခဲ့ရပါတယ်။စီးရီးယားစစ်တပ်ဟာအဘူဒူဟာစစ်လေတပ်အခြေစိုက်စခန်းကနေစုံခွာပေးခဲ့တယ်လို့နိုင်ငံပိုင်ရုပ်သံဌာနကပြောပါတယ်။စစ်တပ်ရဲ့လေတပ်အခြေစိုက်စခန်းကိုအစ္စလာမစ်အစွန်းရောက်တွေကအသာစီးရပြီးတော့ဝိုင်းဝန်းပိတ်ဆို့ထားခဲ့တာ2နှစ်နီးပါးရှိခဲ့ပါပြီ။အခုဆိုရင်စစ်လေတပ်အခြေစိုက်စခန်းကိုအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိနေတဲ့နူဆရာတပ်ဦးကထိန်းချုပ်ထားလိုက်ပြီးဖြစ်တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံပိုင်မီဒီယာကလည်းဒါကိုအတိအပြုပြောဆိုခဲ့ပါတယ်ခင်ဗျာ။
သမအနေနဲ့တမရအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရမယ်ဆိုရင်အီရန်နိုင်ငံအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုအနည်းငယ်ချိုးဖောက်ရင်တောင်အရေးယူမှုတွေကိုချမှတ်ဆောင်ရွက်သွားမှာဖြစ်ပြီးအီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ဖို့ကြိုးစားရင်လည်းစီးရီးယားမဆိုင်မတွအရေးယူသွားမယ်လို့ဒီမိုကရက်တစ်ပါတီတမရလောင်းဟီလာရီကလင်တန်ကပြောပါတယ်။ဒါဟာအီရန်အနေနဲ့သဘောတူညီချက်ကိုချိုးဖောက်ခဲ့ရင်စီးရီးယားအရေးယူဖို့လမ်းစာတွေဖွင့်ထားတယ်လို့သမရဘာရက်အိုဘားမားကအကြင်ကြင်ပြောဆိုထားတာလည်းတဆင့်ပို့ပြီးသတိပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။အီရန်အနေနဲ့နောက်တက်လာမဲ့သမ္မတကိုဆန့်တက်လိုက်မယ်ဆိုတာသူတို့အနေနဲ့မျှော်လင့်ထားရမှာဖြစ်ကြောင်းအီရန်နိုင်ငံဟာဥရောပကိုဘလောက်သိခဲ့မှာခင်ဗျာ။အီရန်နိုင်ငံဟာဥပဒေကိုဘလောက်ထိချိုးဖောက်လို့ရနိုင်မလဲဆိုတာကိုဆန့်တက်မှာဖြစ်ကြောင်းဝါရှင်တန်အခြေစိုက် Broken Institute မှာပြောကြားတဲ့မင်းကွန်းထဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကထည့်သွင်းပြောကြားသွားခဲ့တာဖြစ်ပါတယ
်။ကမ်ဘောဒီးယားနိုင်ငံမှာအနာဂတ်ကျင်းပမဲ့ရွေးကောက်ပွဲနဲ့ဒီတန်တရရွေးကောက်ပွဲတွေအတွက်လာမဲ့နိုဝင်ဘာလမှာပြုလုပ်တော့မယ်မဲဆန္ဒရှင်စီးရင်ထုတ်ပြန်ရေးရှေ့ပြေးအစီအစဉ်ကိုစောင့်ကြည့်သွားဖို့နိုင်ငံရေးပါတီတွေကပြင်ဆင်နေကြပါပြီ ဒီစီမံကိန်းဟာ2018ခုနှစ်မှာကျင်းပမဲ့ဒေသန္တရရွေးကောက်ပွဲနဲ့2018ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒပေးခွင့်ရှိသူစီးရင်ကိုအမျိုးသားရွေးကောက်ပွဲကော်မတီ NEC ကနေကွန်ပျူတာနဲ့အချက်လက်အတိအကျနှီးစနစ်တွေအသုံးပြုပြီးတော့မှတ်တမ်းတင်မှာဖြစ်ပါတယ် NEC ဟာရွေးကောက်ပွဲမဲဆန္ဒရှင်နေရဲ့စီးရင်မှတ်ပုံတင်တဲ့နေရာမှာတခြားပါတီတွေအပေါ်ထောက်ခံသူတွေကိုအခက်အခဲတွေဖြစ်နေအောင်လုပ်နေပြီးတော့အာဏာရCPP ပါတီပေါ်ဘက်လိုက်လှုပ်ဆောင်မှုတွေရှိခဲ့တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့အတိုက်ခံပါတီဝင်တွေကပြောဆိုကြပါတယ်ပါတီကိုယ်စားလှယ်တွေရဲ့ NEC ရဲ့လုတ်ကန်နေတဲ့နှီးစနစ်တွေကိုအနီးကပ်စောင့်ကြည့်နေမှာဖြစ်တယ်ဆိုပြီးတော့ VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာကျင်းပမဲ့နိုမာရုပ်ကောက်ပွဲမထိုင်ခင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရဆေးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့တိုင်းဒါလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကိုသမ္မတဦးသိန်းစင်ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာပုတ်ထုနေ့ကပြုလုပ်တဲ့တိုင်းဒါခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့တာဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရုပ်ကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်ပြီးနောက်ပိုင်းသမ္မတအနေနဲ့ပထမဆုံးအကြိမ်ပြည်သူအများမြင်ကွင်းကိုထွက်လာခြင်းလည်းဖြစ်ပါတယ်။နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲကိုအစိုးရနဲ့နှစ်နှစ်လောက်ကြာအောင်အပြစ်ခတ်ရဆေးရုံးဆွေးနွေးပွဲတွေပြုလုပ်နေတဲ့တိုင်းဒါလက်နက်ကန်အဖွဲ့ပေါင်းတစ်စားစင်ကျော်တဲ့ကငါးဘွဲကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်လက်အကောင့်ထဲဖော်ဆောင်နိုင်ရေးအတွက်အပြစ်ခတ်ရဆေးရေးဟာမရှိမဖြစ်လိုအပ်တယ်လို့လည်းသမ္မတဦးသိန်းစင်ကပြောပါတယ်နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းဒါလက်နက်ကန်အဖွဲ့တွေကထိတ်တန့်ကောင်းဆောင်တွေဟာဗုဒ္ဓနေ့မနေ့ကနေပြည်တော်မှာရှိတဲ့မြန်မာ International Convention Center MICC 2မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမြန်မာနိုင်ငံမှာမတမာတဲ့ငွေကြေးဒေါ်လာဘီလီယံ20လောက်ရှိခဲ့တဲ့အကြောင်းသူတေသနပြုလုပ်သူတွေကပြောဆိုလိုက်ပါတယ်အဲ့ဒီငွေတွေဟာအခက်တိလိုက်စားမှုရာဇဝတ်မှုနဲ့အခွန်ငွေတင်းရှောင်မှုတရားမဝင်စီးပွားရေးအဆရှိတာတွေနဲ့ဆက်ဆက်နေတယ်လို့ငွေကြေးခွာချမှုလေးလာစောင့်ကြည့်အဖွဲ့ကပြောဆိုလိုက်ပါတယ်ဒါမျိုးဟာမူရစ်စီးပွားတစ်ကြောက်မြေရနာမှောင်ခိုရောင်းဝယ်မှုတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်ခြေစိုက် Global Financial Integrity အဖွဲ့ကပြောဆိုလိုက်ပါတယ်မှောင်ခိုရောင်းဝယ်တဲ့စီးပွားရေးနဲ့အဲ့ဒီမတရားဝင်ဝေးစီးဝင်စီးထွက်မှုတွေဟာအပြန်အလှန်ဆက်ဆက်နေတာကိုတွေ့ရတယ်။အဲ့ဒါအပြင်အခုလိုမတရားမဝင်ငွေတွေကြောင့်အခွန်ငွေကောက်ခံမှုမှာဆုံးရှုံးမှုပမာဏကလည်းကျန်းမာရေးပညာရေးစတဲ့အသုံးစိတ်ရထားချက်တွေတဲ့ပိုများနေတာကိုတွေ့ရတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
။အရှေ့လေပိုင်းနဲ့အာဖရိကတိုက်ကဒုက္ခသည်ပေါင်းထောင်ပေါင်းချီထွက်ပြေးလာကြသူတွေကိုဥရောပတိုက်အတွင်းလက်ခံနိုင်မှုအခက်အခဲနဲ့ရင်ဆိုင်နေရခြင်းမှာပဲအမေရိကန်ပြည်ထောင်စုအတွင်းရှေ့ပြောင်းအခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခသည်အရေးအတွက်ကိုလာမယ့်နှစ်အတွင်း9,000အထိတိုးမြင့်လက်ခံသွားဖို့အမေရိကန်အစိုးရအရာရှိတွေကပြင်ဆင်နေပါတယ်အမေရိကန်ပြည်ထောင်စုအတွင်းနှစ်စဉ်ရှေ့ပြောင်းအခြေချနေထိုင်သူ9,000လက်ခံနေကြရကနေ9,500အထိတိုးမြင့်လက်ခံသွားမယ်လို့အထက်လွှတ်တော်မှပြုလုပ်တဲ့သီးသန့်တကပိတ်တွေ့ဆုံဆွေးနွေးမှုအတွင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့တဲ့အကြောင်းအစိုးရအရာရှိတွေနဲ့လွတ်တော်ဝန်ထမ်းတွေကပြောတယ်လို့ဆိုပါတယ်အဲ့ဒီထဲကတချို့ဟာစီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်မယ်လို့ဆိုပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်ခံတဲ့ဒုက္ခသည်အရေးအတွက်တိုးမြင့်သွားမယ်လို့သာကော်မတီဝင်တွေကိုသူ့အနေနဲ့ပြောကြခဲ့ကြောင်းအထက်လွှတ်တော်တရားရေးကော်မတီဝင်တွေနဲ့တည်ထောင်ပြုလုပ်တဲ့တွေ့ဆုံပွဲအပြီးမှာဝန်ကြီးကယ်ရီကပြောပါတယ်ငါးနှစ်နီးပါးရှိလာပြီဖြစ်တဲ့စီးရီးယားပြည်တွင်းစစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီနိုင်ငံကဒုက္ခသည်1,400ကိုသာလက်ခံခဲ့တယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုက2013ခုနှစ်အတွင်းဒုက္ခသည်အများဆုံးလက်ခံခဲ့တဲ့ထိတ်ဆုံးသုံးနိုင်ငံကတော့အီရန်နိုင်ငံက28,000ခန့်နှုန်းမြန်မာနိုင်ငံက23,000ခန့်နှုန်းဘူတန်နိုင်ငံက13,000ခန့်နှုန်းတို့ဖြစ်ကြပြီးစီးရီးယားနိုင်ငံကတော့အဆင့်26မှာရှိတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုကလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းလက်ခံခဲ့တဲ့မြန်မာနိုင်ငံကဒုက္ခသည်တွေထဲမှာမြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာလစ်စီပြေဒုက္ခသည်တွေများကြပါတယ်အခုနှစ်တစ်နှစ်ထဲမှာရင်ရိုဟင်ဂျာဒုက္ခသည်1,000ကျော်ကိုအမေရိကန်ပြည်ထောင်စုအတွင်းပြန်လည်နေရာချထားပေးပြီးဖြစ်တယ်လို့မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်အမေရိကန်ဒေါ်လာ109သန်းကိုလည်းအကူအညီပေးပြီးဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးမယ်ရီဟပ်ကပြီးခဲ့တဲ့မေလတုန်းကပြောကြားခဲ့ပါတယ
် Apple ကုမ္ပဏီကအကြီးဆုံး iPad Pro Tablet Computer တစ်ခုကို ဗိုလ်ထူးနေမှာစတင်မိတ်ဆက်လိုက်ပါတယ်အစိမ့်မြင့်နည်းပညာအသုံးပြုထားတဲ့ smart keyboard နဲ့ apple care တို့ draft ဖက်ထားတဲ့စနစ်ကိုစီးပွားရေးအသုံးပြုသူတွေအတွက်ရည်ရွယ်ပြီးတော့ထုတ်လုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ် apple company ရဲ့ ipad စနစ်ကိုကုမ္ပဏီရဲ့အမှုဆောင်အုပ်ချုပ်ရေးမှူး tim cook က san francisco မြို့မှာ media တွေနဲ့မိတ်ဆက်ပေးခဲ့တာပါသူက ipad ပေါ်ခဲ့ပြီးတဲ့နောက်ဒါဟာအရေးပါဆုံး ipad နည်းစနစ်အသစ်ဖြစ်တယ်လို့သတင်းသမားတွေကပြောဆိုခဲ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ iPad ရဲ့တက်တန်းဟာ10နာရီအချိန်ပေးနေမှာဖြစ်ပြီးတော့မျက်နှာပြင်ကတော့ 12.6 လက်မှရှိတယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ကိုဇော်ဝင်းလိုက်နဲ့ဦးဆံမိုးရီတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါရှင်ကြာတာပတင်းနေ့နည်းနည်းခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာတိုင်းဟင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေး၍ဒီသဘောတူစာချုပ်ကိုတိုင်းဟင်းသားပြည်သူတွေဘက်ကတန်တရားတွေရှိနေအောင်မှာဖြစ်တယ်လို့ကချင်ဘာသာရေးခေါင်းဆောင်တဦးက VOA ကိုပြောပါရယ်မနေ့ကနေပြည်တော်မှာသမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ဝင်တွေနဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေ NCA စာချုပ်မှာလက်မှတ်ရေးထိုးမဲ့ရက်ကိုအောက်တိုဘာလအတွင်းအကြမ်းအဖျင်းတက်မှတ်ခဲ့ကြပါတယ်အဲ့ဒီတွေ့ဆုံပွဲမှာအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့သမရဦးသိန်းစိန်ကသူ့ရဲ့သဘောထားကိုအခုလိုပြောသွားပါတယ
်ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအပြင်ကူးကြောင်းရေးဟာငြိမ်းချမ်းရေးမရရှိဘဲမှမဖြစ်နိုင်ဆိုတော့အလေးနဲ့ထားပြီးပြောကြလို့ပါဘူးဒါကြောင့်တနင်္ဂနွေငြိမ်းချမ်းရေးကိုကောင်းမွန်မှန်ကန်တဲ့ဆန္ဒနဲ့ဝိုင်းဝန်းဆွေးနွေးကြဖို့ကျွန်တော်အနေနဲ့ဖိတ်ခေါ်ပါတယ်အခုစက်တင်ဘာလမှာပုံပြင်ပါလမ်းမရေထိုးနိုင်ဖို့အတွက်ဒီကနေ့အစည်းအဝေးမှာပဲကျွန်တော်တို့အားလုံးညှိနှိုင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်
တိုင်းနာလက်နက်ကိုင်တွေဘက်ကလည်း NCA မှာအခုအထိဖြစ်နေတဲ့အချက်တွေကိုအစိုးရဘက်ကအ short တင်းပြုလုပ်ပေးဖို့တိုက်တွန်းကြောင်း KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးကဆွေးနွေးပွဲမှာပြောသွားပါတယ
် NCA မှာအားလုံးပါဝင်လက်မရေးထိုးတဲ့အဖွဲ့အစည်းများအတွက် NCA ရှစ်ဆက်ပါဝင်ရန်အခုအထိဖြစ်နေတဲ့ညီနောင်များအားလုံးလက်ခံနိုင်ပြီးလက်တွေ့အခြေအနေကိုကံ့ညီတဲ့မူဝါဒအလျော့အတင်းပြုတ်လို့ပုဂ္ဂိုလ်လဲသမဏကြီးကိုတောင်းဆိုခြင်းပါတယ
်တတိုင်းမြေလုံးအပြစ်ခတ်ရစဲရေးစာချုပ်ကြီးချုပ်ဆိုနိုင်ဖို့တက်ဆိုင်ရာအဖွဲ့တွေအားလုံးကလာပေါင်းများစွာဝိုင်းဝန်းကြိုးပမ်းခဲ့ကြပေမယ့်အခုချိန်ထိလက်တွေ့အရအားလုံးသဘောတူလက်မှတ်ရေးထိုးတဲ့အစ်စ်မရောက်နိုင်သေးပဲရှိပါသေးတယ်မနေ့ကကျင်းပတဲ့ NCA စာချုပ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတော့အမေရိကန်ပြည်ထောင်စုကိုခိတ္တရောက်ရှိနေတဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်အတူရမှုတိတ်ခါတော်ရဒေါက်တာကာလမ်ဆမ်ဆွန်က VOE ကိုအခုလိုပြောပါတယ်
။စူးစမ်းမှုကိုတော့ကျွန်တော်တို့ဟိုအတိအမှတ်ပြပါတယ်။ဒါပေမဲ့ဒီလိုအရေးကြီးတဲ့မြန်မာပြည်အတွက်ဂျင်းချိုင်းရဲ့အတွက်အမှန်ဓမ္မပဲအရေးကြီးတဲ့အချိန်အခါမှာကာကွယ်ရေးဥစည်းချုပ်ကမရှိတာတွေရဲ့ပြီးရင်အခုကျွန်တော်တို့ဒီဆံပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒေသအချို့မှာဆက်လက်တပ်ဖွဲ့ဖြစ်နေတဲ့အားဒီရကကျွန်တော်တို့ကချင်တိုင်းသားများအတွက်တော့ဟိုစိုးရိမ်မှုတွေကတော့ဟိုရှိနေတော့မယ်ဟိုအပြည့်ဝကျွန်တော်တို့ကဘယ်လိုမှထောက်ခံလို့ထောက်ခံတယ်လို့ဆိုလို့မရသေးဘူးဒီအရာတွေကကျွန်တော်တို့အတွက်တော့ချော့လတ်မှုဖြစ်နေတယ်
အထူးသဖြင့်ငြိမ်းချမ်းရေးအတွက်အလွန်အရေးကြီးတဲ့ဆွေးနွေးပွဲမှာအဓိကဖြစ်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တက်ရောက်ခြင်းမရှိတဲ့အပေါ်မှာတိုင်းရင်းသားတွေဘက်က NCA စာချုပ်အပေါ်ယုံကြည်မှုတွေညှော်နှဲစေတယ်လို့သူကပြောပါတယ်
။ဒီကောက်စီဝေးဟိုမတော်ခင်မှာလိုက်စားမှာသူကချင်းလူထုရဲ့ဟောပေါ့ဒီအမြင်ဒီစုစည်းတဲ့စီဝေးတစ်ခုလုပ်တယ်။လုပ်တော့အဲ့ဒီ KO ဘက်ကလည်းအားလုံးဟိုဘူကွန်တီဝင်လည်းပါတာပေါ့ကျွန်တော်တို့ဒီနယ်အနယ်ရက်ဖွဲ့တွေပါတဲ့ရေးဖွဲ့အစီအစီတီကလည်းပါပြီးမှစီဝေးကြတဲ့အချိန်မှာကျွန်တော်တို့ကဟို NCA ဆိုတဲ့တိုင် Nation Wide of ဖြစ်ရမယ်အ Nation Wide ဆိုတဲ့နေရာမှာကျွန်တော်အားလုံးက Simple Way ပဲတွေ့တယ် Simple Way ဆိုတော့အားလုံးအမှန်ကွာဒီမှာဟိုတစ်ဖွဲ့ချင်းစီပေါ်တော့အားလုံးပါဝင်ပြီးမှထိုးတဲ့ NCA မျိုးကိုကျွန်တော်ကဒီလိုပုံရိပ်ကိုကျွန်တော်အဲ့လိုမြင်တယ်။အဲအခုလိုဟိုသူကလည်းသူနှစ်ဖက်သုံးဖက်ကိုခြံတမ်းမယ်ဟိုအဖက်ကိုဒီအဖက်နဲ့ပူပေါင်းမယ်ဆိုတော့ဒီ NC ကိုကျွန်တော်နဲ့ twist ပါနေတယ်လို့ပဲ ကျွန်တော်အနေနဲ့ဟိုစိတ်ထဲမှာတိတ်မရှင်းဘူးအဲ့ဒါလေ။နည်းနည်းတန်လျာရှိခြင်းနဲ့သဘောတွေဖြစ်လာတယ်
မြန်မာနိုင်ငံမှာအခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့စုစုပေါင်း21ဖွဲ့ရှိနေပြီးအဲ့ဒီတဲကကချင်၊ကရင်၊မွန်လက်နက်ကိုင်အဖွဲ့တွေအပါအဝင်အခြားတိုင်းရင်းသားလက်နက်ကိုင်15ဖွဲ့ကနေ NCA စာချုပ်မှာအားလုံးတညီတညွတ်တဲ့တပြိုင်တည်းလက်မှတ်ရေးထိုးနိုင်ရေးကြိုးပမ်းနေတာဖြစ်ပါရဲ့ရှင်။အခုလိုနေပြည်တော်မှာအပြစ်ခတ်ရစဲရေးဆွေးနွေးညှိနှိုင်းနေပေမဲ့ကချင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာဟာတော့အကျိုးစီးပွားဆိုင်ရာပြဿနာတွေကြောင့်ဖြစ်တယ်လို့ကချင်ဒေသခံတွေတာဝန်ရှိသူတွေကပါယူဆနေကြပါတယ်။နန်လပိုင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုင်းကလုံးအပြစ်ခက်ရက်စဲရေးဆွေးနွေးပွဲတွေနေပြည်တော်မှာကျင်းပနေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်ချိန်မှာအခုလိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာပဲအထက်မှာတော့ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်နေရဟာအစိုးရရဲ့သဘောထားနဲ့စစ်တပ်ရဲ့သဘောထားကွာဟချက်ဖြစ်တယ်လို့ဥတောင်ခါသူ့အမြင်ပြောပါတယ်
။စစ်တပ်ရဲ့ interest နဲ့ government ရဲ့ interest ကမတူဘူးလို့ကျွန်တော်တို့အဲ့လိုမြင်တာပေါ့နော်။နိုင်ငံကရဲ့မျက်နှာစာရှေ့မှာပြည်တွင်းမျက်နှာစာမှာအစိုးရပိုင်းဆိုင်ရာလှုပ်ရှားမှုကငြိမ်းချမ်းရေးလို့ပြောပေမဲ့စစ်တပ်ရဲ့လှုပ်ရှားမှုကငြိမ်းချမ်းရေးကိုလုံးဝအုပ်ုံဖြည့်ဆည်းနေတဲ့နန်းကျောင်းဘက်ကနေပြန်သွားနေတယ်လို့အဲ့လိုမြင်ရတာပေါ့ဆိုတော့ပြောမယ်ဆိုလို့ရှင် black and white ဒီနန်းကျောင်းတို့ခုကနေသွားနေတယ်လို့အဲ့လိုသုံးသပ်လို့ရပါတယ်အခုချိန်မှာကျွန်တော်တို့ NCA ဆွေးနွေးနေပေမဲ့အောက်ခြေစစ်တပ်ရဲ့လှုပ်ရှားမှုတွေတအားများနေတော့အမေရလိုလိုပြစ်ခတ်တိုက်ခိုက်မှုတွေကရှိနေပါတယ်
။နိုင်ငံတကာမှာလည်းအခုလိုအပြစ်ခတ်ရစဲရေးတွေမလုပ်ခင်မှာနည်းမြေစည်းသမတ်မှုတွေအတွက်တိုက်ပွဲတွေပြင်းထန်လေးရှိရလို့ပြည်ပခလိလာရေးသမားတွေကသုံးသပ်ကြပါတယ်။ဒါပေမဲ့လည်းအခုကချင်ကိစ္စဟာစီးပွားရေးအကျိုးအမြတ်နဲ့နွယ်နိုင်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကမခွန်ကြားပြောပါတယ်
။တိုက်ခိုက်ပြီးတော့မှနေရာယူတဲ့နေရာတွေကိုကြည့်မယ်ဆိုရင်စီးပွားရေးရတော်လကောင်တယံဇာတာအရတော်လကောင်ဒါမှမဟုတ်လို့ရှိရင်နိုင်ငံသားရင်းမြှုပ်နှံမှုနဲ့အရတော်လကောင်ဓာတ်ရဲပတ်သက်နေတဲ့နေရာတွေဖြေတာကိုတွေ့ရပါလိမ့်ရှက်ဥပမာဆိုလို့ရှိရင်ဖက်ကန်ဒေတာမှာကားမိုင်းဒေတာမှာတိုက်ပွဲတွေဆက်ဖြစ်နေတယ်အဲ့ဒီနေရာဟာတောက်ဆိတ်အများဆုံးရှိတဲ့နေရာဖြစ်နေတယ်တောက်ဆိတ်ဟာမြန်မာတပ်မတော်ရဲ့အမြင့်မားဆုံးဝင်ငွေကိုပေးတဲ့ကန္တာလည်းဖြစ်နေတာကိုကျမတို့တွေ့ရတယ်ရှက်အဲ့တော့ဒီလိုဖက်ကန်နေရာမျိုးကိုနည်းမြေဆိုးမိုးအောင်ပြစ်ခတ်တိုက်ခိုက်မှုတိုက်ရက်ဆဲခင်မှာအများဆုံးနေရာယူဖို့စူးစမ်းတာကိုကျမတို့တွေ့ရပါတယ်နောက်တစ်ခုကတော့ဒီဆွန်ဘရာဘုံဒေတာလိုမျိုးပေါ့အဲ့ဒီနေရာကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းပဲဒီမလိခမြစ်ပေါ်မှာရေကာတာဆောက်လုပ်ဖို့ပေါ့ဒီရေအားလျက်အတွက်ရေကာတာဆောက်လုပ်ဖို့အစီအစဉ်ကိုကျမတို့မြေပုံထဲမှာမြင်နေရပါတယ်အဲ့တော့ဒီနေရာတွေဟာလည်းပဲဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအတွက်အရေးကြီးတဲ့နေရာဖြစ်နေတယ်နောက်တစ်ခုကတော့အိန္ဒိယနေစကနေပြီးတော့မှဘူတာအိုအထိဒီလမ်းဖောက်မယ်ဘူတာအိုကနေလည်းပဲတရုတ်အထိလမ်းဖောက်မယ်ဆိုတဲ့အစီအစဉ်ရှိကြောင်းလည်းသိရပါတယ်အဲ့ဒီအစီအစဉ်တွေရှိတဲ့အခါမှာဒီနေရာတွေကိုနေမြေဆိုးမှုဖို့အတွက်မြန်မာတပ်မတော်ကတိုးတင်ပြီးစူးစမ်းထားတာလို့လည်းကျမတို့ခန့်မှန်းလို့ရပါတယ်ရှင့
်။ဒါအပြင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကြောင့်မို့လို့နှစ်ဖက်အပြန်အလှန်ယုံကြည်မှုတည်ဆောက်ရေးကိုထိခိုက်နိုင်စေတယ်လို့မခွန်ကြားယူဆပါတယ
်။လုံခဲတဲ့တပတ်လုံးကစာရလေးတောက်တာစနေလုံးရဲ့ကျမမြစ်တင်နာဖို့မှာတင်နန်းလုပ်နေပါတယ်။အဲ့ဒီနေရာမှာဘူကောင်ညိုးမိုးညွညွနယ်ကဒီတင်နန်းသားတွေလည်းပါဝင်ပါတယ်။သူတို့လေကျမတို့ရဲ့တင်နာမှာရောက်နေတဲ့အချိန်မှာမိုးညွန့်ညွန့်နဲ့သူတို့ရဲ့ဈေးရွာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုလည်းသိရပါတယ်ပေါ့။ထုံကြီးသူဆိုတာတင်းလာနေတုန်းကလည်းကျမတို့ဒီရိုဘိုတန်ဟိုတယ်မှာတိုင်းသားလက်ထက်အဖွဲ့စည်းများရဲ့တောင်းဆောင်ပြီးများအတွက်ဆူတောင်းပေးတဲ့အခမ်းအနားလုပ်ပါတယ်။အဲ့ဒီအချိန်မှာပဲဒီမန်စီမြို့နယ်မှာ AI ရဲ့ဒီတိုင်းရင်းတရင်ဒီ post တစ်ခုကိုမြမတက်မတော်ကနေမော်တာနဲ့လေကျလိုက်ပါတယ်ဆိုရဟဒီငါထိုက်နေပါတယ်ဒါကတကယ်ပဲဆွေးနွေးပိုက်တဲ့ဒီစီနီတဲ့ကောင်းဆောင်တွေအပေါ်မှာအများကြီးစိတ်ကကြီးရအရတော်လကောင်ဒီလက်တွေ့ဘဝကြီးရမှာတော်လကောင်အင်ပါမဆုံးဖြတ်ချက်ချတဲ့အခါမှာတွေးဝေမှုတွေဖြစ်ပွားစေတာကိုတွေးရပါတယ်ရှင့
် KIA နဲ့မြန်မာအစိုးရကြားမှာ1994တုန်းကပြစ်ခတ်ရက်စဲရေးသဘောတူညီမှုတွေရှိခဲ့ပြီးတော့နေကြားဆောင်တက်ခွဲတဲ့ကိစ္စမှာပြိပခါတွေဖြစ်ပြီးတင်းမာမှုတွေရှိခဲ့တာပါပီကေ2017ကပြန်လည်စတင်ခဲ့တဲ့ကချင်ပြည်နယ်စစ်ပွဲဟာအခုဆိုရင်၄နှစ်မြောက်ဖြစ်ပါပြီ။အခုလိုနေပြည်တော်မှာကျင်းပခဲ့တဲ့တိုင်းကံလုံးအတိုင်းအတာအပြည့်ရက်စာချုပ်ညှိနှိုင်းနေတဲ့ပွဲမှာတော့ကချင်ဘက်က KIO ဒူးဥက္ကဋ္ဌဦးအွန်ဘန်လာဦးဆောင်တဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေလည်းတက်ရောက်တာဖြစ်ပါတယ်
။နန်လပိုင်မှာရှင်စစ်ဘက်ကပုံကိုယ်တွေတရားစီရင်ရေးနယ်ပယ်မှာပါဝင်လာမှုကိုကန့်ကွက်တဲ့ ဖဲချိုးဝါလှုပ်ရှားမှု Yellow Ribbon Campaign ကိုမနေ့ကစတင်လိုက်ပါတယ်။ကိုရနိုင်ကအပြည့်စုံကိုပြောပြမှာပါရှင်
။မြန်မာနိုင်ငံရဲ့တရားစီရင်ကဏ္ဍမှာစစ်ဘက်ကပုဂ္ဂိုလ်တွေပြောင်းရွှေ့ပါဝင်လာမှုပေါ်ကန့်ကွက်တဲ့ဖဲချိုးဝါလှုပ်ရှားမှု Yellow Ribbon Campaign ကိုရှင်းနေဒီကစတင်လိုက်ပါတယ်။နေပြည်တော်ကောင်စီဒက္ခိဏသီရိတရားရုံးရှိမှာမနေ့စက်တင်ဘာ9ရက်နေ့ကစတင်လိုက်တဲ့ဖဲချိုးဝါလှုပ်ရှားမှုနဲ့ပတ်သက်ပြီးပြည်မနာရှင်းနေအသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ရှင်းနေဦးခမောင်စောက VOA ကိုအခုလိုပြောပါတယ်
။တရားစီရင်မှာစစ်မိတ်စစ်သွေးတွေဝင်လာလို့ရှိတယ်။အဲဒီတရားစီရင်မှာကျွန်တော်အခက်အခဲတွေ့ပေတယ်။အဲဒါကဒီ militarization ပေါ့နော်။စစ်စစ်သွေးမျိုးဆိုလို့ရှိရင်ဒါမကောင်းဘူးကျွန်တော်ယူဆတယ်။နောက်တစ်ခုကတော့အခုလှုပ်တာကမင်းကိုရည်ရွယ်ချက်ရှိရှိ2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းမှာတက်လာမယ်အစိုးရတက်နေတဲ့အဆင်မပြေတဲ့အစိုးရဖြစ်နေအခုဒီကကြိုတင်ပြီးတော့ထည့်ထားပြီးတော့အဲ့ဒီအစိုးရကိုခုပဲဒီပဲညှက်ပြီးတော့ခြံထားဖို့လုပ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့အဲ့ဒါကြောင့်မို့လို့ဒါကတော့စက်ကြီးအောင်ပါပဲကျွန်တော်တို့ကဒီကဲပင်းကိုလှုပ်တာပါ
ဒါပြင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအမိန်ပေးတဲ့တရားစီရင်ရေးစနစ်ပပျောက်ရေးနဲ့ဒီမိုကရေစီတရားစီရင်ထွန်းကားစေဖို့အတွက်ရည်ရွယ်တယ်လို့လည်းYellow Ribbon Campaign မြန်မာရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။စစ်ဘက်ပုဂ္ဂိုလ်တွေကိုကျမ်းမာရေးဝန်ကြီးဌာနမှနေရာပေးခန့်အပ်မှုပေါ်ဆောင်ဝန်တွေနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကကန့်ကွက်ခဲ့ကြပြီးတဲ့နောက်ရှင်းနေတွေကလည်းတရားစီရင်နယ်ပယ်မှာစစ်ဘက်ကပုဂ္ဂိုလ်တွေပါဝင်လာမှုပေါ်တခါအခုလိုကန့်ကွက်လိုက်တာဖြစ်ပါတယ်။အခုလိုဖဲချိုးဝါလှုပ်ရှားမှုကိုသူ့အနေနဲ့ထောက်ခံတယ်လို့လည်းတရားလွှတ်တော်ရှင်းနေဦးအောင်သိန်းက VOA ကိုအခုလိုပြောပါတယ်။
စစ်တပ်ကလူတွေကိုအရက်ဖက်အုပ်ချုပ်ရေးကြီးပဲဒီမှာပြောင်းပြောင်းပြီးတော့ထည့်ရပြီးတော့နေရာကြီးကိုဖြစ်သွင်းတာကသူတို့ဒီအရက်ဖက်အုပ်ချုပ်ရေးရန်ရဲပေါ်မှာစစ်တပ်ရဲ့အင်အားကိုဖြည့်ဆည်းနေတယ်လို့ကျွန်တော်အဲ့ဒီလိုပဲမြင်ပါတယ်ဒါကြောင့်မို့
တကယ်တော့1962ခုနှစ်ဦးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းကစပြီးစစ်ဖက်ပုဂ္ဂိုလ်တွေအများပြားဟာတရားရေးနယ်ပယ်တွေကိုရောက်ရှိလာခဲ့တာဖြစ်ပြီးတရားရုံးချုပ်တရားသူကြီးတွေအဖြစ်နဲ့ရောပြည်သူ့ဥပဒေကြိုးဆောင်အဖွဲ့ဝင်တွေအဖြစ်နဲ့ပါထိတ်တန့်နေရာတွေကိုတာဝန်ယူခဲ့ကြတာဖြစ်ပါတယ်လက်ရှိပြည်ထောင်စုတရားလွှတ်တော်ရဲ့တရားသူကြီးချုပ်ဦးထွန်းထွန်းဦးဟာဆိုရင်လဲစစ်ဥပဒေချုပ်ရုံးကနေရပ်ဖက်တရားစီရင်နယ်ပယ်တွေကိုရောက်ရှိလာသူဖြစ်ပါတယ်အဲ့လိုစစ်ဖက်ပုဂ္ဂိုလ်တွေရပ်ဖက်တရားစီရင်ကဏ္ဍမှာခက်ဆက်ဆက်ပါဝင်လာတာတွေရှိလာခဲ့ပြီးအခုမှဘာကြောင့်ကန့်ကွက်ခဲ့ရသလဲဆိုတဲ့အပေါ်မှာတော့ရှင်းနေဥက္ကမောင်စောကခုလိုပြောပါတယ
်ဟိုအစကတည်းကညှိုးညာကြီးဟာသဘာဝမကြောက်ဘူးပေါ့ဗျာနော်အဲ့ဒီအစိုးပိုင်းကတရားစွတ်တော်ချုပ်တရားသူကြီးချုပ်တော်ပါတော့သွားသူတို့မှာဥပဒေဘွဲ့နဲ့ဥပဒေပြဿနာတွေရှိတယ်အဲ့တော့အခုဝင်လာတဲ့လူတွေအဲ့လိုမဟုတ်တော့နော်ယူယူတက်ကနေပြီးတော့မှအဲ့လိုဝင်လာတာမျိုးတွေဖြစ်လာသူတို့မှာအရေးချင်းရှိလို့တင်တာမဟုတ်တော့ပဲနဲ့တမင်ကိုပေါ့ဗျာတက်ကတူကြီးကိုတရားပေးတာမျိုးဖြစ်လာတယ်အဲ့ဒီလူတွေကတရားစီရင်တကယ်လုပ်မယ်ဆိုရင်သူတို့အနေနဲ့ကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ယူဆတဲ့အတွက်ကြောင့်ပါပဲ
တရားစီရင်နယ်ပယ်အတွင်းအုပ်ချုပ်ရေးအာဏာပိုင်တွေယုံကြည်ရတဲ့စစ်ဘက်ကပုဂ္ဂိုလ်တွေကိုခန့်ထားတာဟာတရားစီရင်မှန်တိုင်ကိုအမိန့်နာခံတတ်တဲ့သူတွေကိုခန့်အပ်ထားခြင်းလို့ဖြစ်တယ်လို့ရှင်းနေဦးအောင်သိန်းကသုံးသပ်ပါတယ်အခုလိုစစ်ဘက်ပုဂ္ဂိုလ်တွေရပ်ဖတ်တရားစီရင်ကဏ္ဍမှာပါဝင်လာတာတွေဟာမဖြစ်သင့်ဘူးလို့လည်းသူကအခုလိုဆက်ပြောပါတယ
်တကယ်ကြီးပြောင်းဝင်လာအစားထိုးတွေထည့်ရဆိုတာကသူစစ်ဥပဒေပြင်ပြင်ပြမှာပေါ့ဗျာရပ်ဖတ်ဗတ်တရားစီရင်ရဲ့ပုံစံနဲ့စစ်တပ်ရဲ့သစ္စာစီရင်ပုံစံနေရာဘလို့မှဆက်ဆက်လို့ရတာမဟုတ်တာများတယ်ဗျပြီးကြကြီးလည်းဖြစ်တယ်အဲ့ဒီပုံစံတွေကဒီဘက်ဒီမှာလာပြီးတော့ကြီးခဲ့ရသူအမြင်လို့ရသူတွေနဲ့တရားစီရင်မှာဝေရောက်ထိုင်တဲ့အခါကျတော့မတားကြီးရတဲ့တကယ်တရားစီရင်စနစ်မှာမဖြစ်တဲ့အရာ
Yellow Ribbon Campaign ဖဲချိုးဝါလှုပ်ရှားမှုကိုနိုင်ငံတော်မှာရှိတဲ့ရှင်းနေအဖွဲ့တွေနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းရှင်းနေဦးခမောင်စောကပြောပါတယ်ရှင်းနေများတရားသူကြီးများဥရေကျောင်းသားကျောင်းသူများနဲ့စစ်ဘက်ကနေပယ်အသီးသီးမှာပါဝင်နေမှုကိုမထောက်ခံတဲ့သူများအနေနဲ့တရားရုံးနဲ့ရုံးဌာနတွေသွားတဲ့အခါမှာအဝါရောင်ရင်တိုးဖဲချိုးတွေကိုထိုးကြဖို့ Yellow Ribbon Campaign မြန်မာအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်ရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ရွေးကောက်ပွဲအောင်နိုင်ရေးမှာမဲဆွယ်စီယုံရေးတက်တက်တာလှုပ်ဆောင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမနေ့ကထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့ VOE မြန်မာပိုင်းသတင်းတောက်မေခကပြောပြမှာပါရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာသူတို့ပါတီကိုယ်စားလှယ်လောင်းတွေကိုအခုလိုတတိပေးထားတာဖြစ်ပါတယ်ထုတ်ပြန်ချက်မှာလွှတ်တော်ရွေးကောက်ပွဲဥပဒေမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရပြီးနောက်တည်ဆဲဥပဒေတရရဲ့အရာမတရားအသိအဖြစ်ကြေညာခံထားတဲ့အဖွဲ့အစည်းအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်တယ်လို့နိုင်ငံတော်ကသတ်မှတ်ထားတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်များနိုင်ငံတော်ကိုလက်နက်ကင်ဆန့်ကျင်နေတဲ့တောင်းကျမ်းသူအဖွဲ့အစည်းများသို့မဟုတ်လူပုဂ္ဂိုလ်များနဲ့ ဆက်သွယ်ကြောင်းခိုင်လုံတဲ့အထောက်အထားရှိခဲ့ပါကလွှတ်တော်ကိုယ်စားလှယ်အနေနဲ့ရုပ်သိမ်းခံရနိုင်တယ်လို့ပြဌာန်းထားကြောင်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်ထုတ်ပြန်ရတဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
။ကျင်းပြီနဲ့ရှမ်းပြီနဲ့ဒီမှာအပြင်ကျင်းပြီနဲ့မှာရောဒီမွန်ပြီနဲ့မှာရောကဒီလိုဆိုတဲ့အဖွဲ့နဲ့ပြေဆုံးဆက်စားရရှိတယ်။အဲ့ဒီခါမှာကိုယ်ကလည်းပြောမဆိုမဖြစ်ရင်နောက်တစ်ခါရုပ်ောက်ပဲသူတို့နိုင်ရင်အဲ့ဒီဟာကိုအကြောက်ကြောက်ထောက်တဲ့ခါမှာကိုယ်လည်းဖြစ်ကနေရုပ်သိမ်းထားတဲ့ခါမျိုးဖြစ်မှဆိုလို့အဲ့ဒါကြိုပြီးတော့ထောက်ထားတာ။မဆရာဖြစ်မှာရောတက်မတော်ဆိုရဖြစ်မှာရောတုံးတဲ့အတုံးတုံးတို့ရှိတယ်။ဥပဒေကမြေတို့ပင်ဆိုစီကာမှုဆိုပြီးတော့မှသူ့ကိုမြက်ွက်ပြီးတော့ညင်ကြက်ချက်ပြီးလုံးမင်းနဲ့ဖြစ်ရတာကျွန်တော်ခါပေါင်းများလုံးလို့ဘာကြည့်လို့အဲ့လိုဖြစ်ရပေါင်းများလို့ကြိုပြီးတော့ကျွန်တော်ထောက်ထားတာ။ဥပဒေလူလူဆွဲဆန်းတာမျိုးဖြစ်မှဆိုလို့အဲ့ဒါမျိုးကျွန်တော်ကြိုတင်ပြီးသတိခါဘူးတွေလောက်တာပါ
လက်ရှိမှာတီစဲလွတ်တော်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒုတိယညွှန်ကြားရေးမှူးတဦးကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်ဒါဥပဒေပါအဲ့ဒါတော့ဟိုအချင်းနေအကြောင်းမျိုးမျိုးပေါ်မူတည်ပါလိမ့်မယ်ခင်ဗျာနော်ဆိုလိုတာကအခုကျွန်တော်တို့ငြိမ်းချမ်းရေးဟိုလက်မှတ်ရေးထိုးဖို့တော့ပေါ့နိုင်ငံတော်တမန်တိုင်းနဲ့ဟိုတင်းနေကန်ဖွဲ့စည်းနေတွေ့ရပေါ့နော်အဲ့လိုတွေ့တာကြရောကျွန်တော်တို့ကအဲ့လိုကြဘလို့လုပ်မလဲမှာအဲ့လိုတွေ့တာကြတော့ဒါဘာအတွက်လုပ်တယ်ဆိုတော့သူကရွေချက်ရှိတယ်ဒိုးဒီမို့လူလူကသူမဲအနိုင်ရရှိဖို့အတွက်ကိုတောင်းကျန်သူဖွဲ့နဲ့ဒီလိုချိန်မင်းငါမဲရအောင်အတွက်နေလုပ်ပြီဆိုလို့ချိန်ဆွဆက်တော့အဓိပ္ပာယ်ချက်မတူလေဥပဒေမှာဒီလိုပြဋ္ဌာန်းတာမှန်ပါတယ်သို့တော်လည်းပဲသူ့ရဲ့လှုပ်ဆောင်တဲ့ရွေချက်ပေါ်မူတည်ပါလိမ့်မယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2014ဇူလိုင်1ရက်နေ့မှာထုတ်ပြန်ထားတဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014ထုတ်ပြန်ချက်မှာပါဝင်တဲ့စာမျက်နှာ၈စာပိုက်16အရာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာမှာတည်ဆဲဥပဒေတရရက်ကိုဖြစ်စီညွှန်ကြားချက်တားမြစ်ချက်တရရက်ကိုဖြစ်စီခွင့်ပြုချက်ပါသတ်မှတ်ချက်သို့မဟုတ်စည်းကမ်းချက်တရရက်ကိုဖြစ်စီဖောက်ဖျက်ပါကတည်ဆဲဥပဒေရအရေးယူခံရနိုင်တယ်လို့ထုတ်ပြန်ထားတာကြောင့်လွှတ်တော်ကိုယ်စားလှယ်အတွေ့အနေနဲ့အခက်တွေ့နေရတာဖြစ်ပါတယ်လက်ရှိမှာငင်းငင်းရေးမရသေးတဲ့ကချင်ဒေသမှာတွာလာနေထိုင်မှုအရာလက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံနေရမှုတွေရှိနေကြောင်းဒီအပေါ်မှာဥပဒေအရမထိခိုက်နိုင်ဘူးလို့ထင်မြင်မိကြောင်းကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကဥခတ်ထိန်နိုင်ကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်စိုးရိမ်မှုမရှိဘူးခင်ဗျအဲ့ဒီကိစ္စမျိုးကတကယ်လို့စိုးရိမ်ရမယ်ဆိုရင်သူ့ဒေသအခြေအနေအရခမားများကတော့ပြည်နယ်တိုင်းမှာကတော့အနေနဲ့အများအလုံးရှိကြတော့ဒီကိစ္စကိုစိုးရင်ရတဲ့အနေအထားမျိုးအနေနဲ့ကျွန်တော်တို့ကယူဆလိုက်ရင်ကျွန်တော်တို့အနေနဲ့သွားဖို့လာဖို့တွေ့ဖို့ဆိုဖို့ပြောဖို့ဆိုဖို့ကအစခက်ရှိနိုင်တယ်လို့ဒီလိုမျိုးမလွဲမချောင်သာလို့တွေ့တာနဲ့မလွဲမချောင်သာလို့ပြောကြဆိုကြတာနဲ့မျိုးမျိုးရှိပါလေခင်ဗျာကျွန်တော်တို့နေပါဆိုရင်အဲ့လိုမျိုးဒါဆိုရင်ကျွန်တော်တို့အခုသွားနေတဲ့လမ်းကြောင်းကိုအများကြီးအနောက်အချက်ဖြစ်သွားစေမှာဖြစ်တဲ့အတွက်ကြောင့်အကျူတကွပဲလက်တွဲပြီးတော့နေထိုင်ခြင်းနဲ့ဆန္ဒပြင်းပြတဲ့အချိန်တကယ်လည်းလိုအပ်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်စိုးရိမ်မှုမရှိပါဘူးခင်ဗျ
မဲဆယ်စည်းရုံးမှုနဲ့စုဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်စေတယ်လို့နိုင်ငံရေးပါတီဝင်အချို့ကပြောဆိုနေပေမဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းသာလှုပ်ဆောင်မှာဖြစ်ကြောင်းရှော့ပေါ့ပေးဖို့အစီအစဉ်မရှိကြောင်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်
VOA မြန်မာပိုင်းသတင်းတောက်မေခါပါရှင်မကြခင်ထုတ်လွှင့်မဲ့ဥကြော်စံသားရဲ့မြမအရေးတုံသက်ချက်မှာလဲရွေးကောက်ပွဲအကျိုးအထူးစီစဉ်နဲ့ပတ်သက်ပြီးတော့နားဆင်ရမှာပါကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလဲသောတာရှင်တွေအားလုံးဖမ်းယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါ I think he probably has influence on critical issues not daily issues
ဒါကတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်အစုံကြားကြရမှာပါရှင်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကျမတို့ကြာသပတင်းနေ့နဲ့တိုင်းထုတ်လွှင့်နေကြဖြစ်တဲ့ဒီကပ္ပသတင်းစာမျက်နှာတွေပေါ့ကမြမပြည်နဲ့ပတ်သက်ပြီးရေးသားထားတဲ့သတင်းတွေကိုကောက်နှုတ်တင်ပြမှာပါ။ဥကျော်စံသားကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဖူကီယာမားရဲ့လွဲမှားတဲ့မြမအမြင်ဆိုတဲ့ခေါင်းစဉ်နဲ့ဒီအရာဝတီမှာဂျရတ်နိုင်မခေတ္တထားတဲ့သုံးသပ်ချက်ကိုဥစွာတင်ပြလိုပါတယ်။မြမတိုင်းသားတွေဟာအကြမ်းဖက်နှိပ်ကွပ်မှုတွေကိုဘလောက်ပင်ခံခဲ့ရပါစေအရက်ဖက်လူဖွဲ့စည်းတွေကိုအမခန်းဖွဲ့စည်းတည်ထောင်နိုင်ခဲ့ကြပါတယ်။ညီညာရေးတရားမျှတရေးလူခွင့်ရေးအတွက်ဆက်လိုက်မတက်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒီလောက်ရတွေကိုနိုင်ငံတကာအသိုင်းအဝိုင်းကဂရုမစိုက်ဖဲပြည်ပကျွမ်းကျင်သူတွေလာတိုင်းဒီပါရင်းနှီးမြှုပ်နှံမှုကိစ္စကိုပဲအလေးထားနေကြပါတယ်။ဒီလို liberal စီးပွားရေးမူဝါဒသစ်ကိုဒီမိုကရေစီကုထုံးအဖြစ်အသုံးပြုဖို့လှုပ်ရှားတဲ့နေရာမှာမြန်မာပြည်ကိုနောက်ဆုံးသွားရောက်ခဲ့သူနိုင်ငံရေးပညာရှင် Francis Fukuyama လည်းပါဝင်ပါတယ်။အရာဝတီနဲ့ပြုလုပ်တဲ့ interview တစ်ခုမှာပမခ Fukuyama ကအတိတ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်တရားမျှတမှုရှာဖွေဖို့တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုဦးစားပေးဖို့မှတ်ချက်ချထားခဲ့ပါတယ်။ဒါဟာစစ်ဘေးစစ်ဒဏ်ကြောင့်ဆုတ်ပြတ်သက်နေတဲ့မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့လူအချင်းနဲ့လုံးဝမဟာဆက်ဖူးဖြစ်နေပါတယ်။အကြံဖက်ပဋိပက္ခတွေမပြီးဆုံးသေးတဲ့မြန်မာနိုင်ငံမှာဒုက္ခပင်လေဝယ်နေကြစေဖြစ်တဲ့တိုင်းရင်းသားတွေဟာစစ်မှန်တဲ့ငြိမ်းချမ်းရေးရရှိစေသင့်ပါတယ်။ဆရာဇိုးမှုကျွလွန်သူတွေကိုလည်းတာဝန်ရှိစေသင့်ပါတယ်။ဒါကြောင့်လဲတိုင်းရင်းသားအရက်ဖက်အဖွဲ့အစည်းတွေကငြိမ်းချမ်းရေးနဲ့တရားမျှတရေးကိုတောင်းဆိုနေကြတာဖြစ်ပါတယ်။သန်းနှင်ချီတဲ့ဒုက္ခသည်တွေရဲ့ဒုက္ခအဆုံးသက်ရေးကိုလူလာနေကြပါတယ်။ပိုဆိုရာကပမခဖူကီယာမာအလေးအနက်ထောက်ခံတင်ပြသွားတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုဆိုတာတွေဟာစစ်ဘုံကျုပ်တွေနဲ့သူတို့ရဲ့ဝေစားမျှစားခရိုနီတွေပဲချမ်းသာတဲ့ချမ်းသာကြွယ်ဝလာပြီးလူခွင့်ရေးချိုးဖောက်မှုတွေပုံမူကြီးထွားလာစေမဲ့ဒီမိုကရေစီကင်းမဲ့တဲ့အစိုးရကိုဗဟိုချုပ်ကိုင်မှုပုံမတင်းကျပ်လာနိုင်စေတဲ့ကိစ္စရပ်တာဖြစ်ပါတယ်ဆက်သဖြင့်သုံးသပ်ရေးသားထားပါရခင်ဗျာအသေးစိတ်ကို erawdi.org မှာဖတ်ရှုနိုင်ပါတယ်အခုဆက်လက်ပြီးရင်းနှီးမြုပ်နှံမှုဥပဒေနှောင့်နှေးနေခြင်းအခွင့်အရေးချိုးဖောက်မှုတွေပုံမများပြားလာမဲ့အရေးဆိုရင်ဘွယ်ဆိုတဲ့ခေါင်းစဉ်နဲ့ရှောင်းဂလီဆင်ရေးသားထားတဲ့ဆောင်းပါးကိုလည်းဒီ erawdi ကပဲထုတ်လုပ်တင်ပြလိုပါတယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတရားပြဋ္ဌာန်းရေးကိုရွေးကောက်ပွဲပြီးတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆိုတဲ့ကိစ္စနဲ့အတူအနာဂတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေလုပ်မယ်ဆိုရင်ဒေသခံလူအသိုင်းအဝိုင်းကိုအကာအကွယ်ပေးရေးလုပ်ဖို့အတွက်ပုံမဆောင်ရွက်ဖို့လိုအပ်လာလိမ့်မယ်လို့သုံးသပ်သူတွေကသတိပေးနေကြပါတယ်။အရာသားသဏ္ဍန်ဆောင်အစိုးရမြန်မာနိုင်ငံမှာတက်လာပြီးမကြာခင်ရေးဆွဲခဲ့တဲ့ရင်းနှီးမြှုပ်နှံမှုဥပဒေကြမ်းမှာလူအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ကိုစတေးပြီးဒီနေ့မြုံနှံမှုငွေတွေရရှိရေးကိုသာဦးစားပေးထားတယ်လို့ဝေဖန်မှုတွေခံခဲ့ရတာပါအဲ့ဒီဥပဒေကြမ်းရဲ့နောက်ဆုံးမူကြမ်းမှာတော့အကာအကွယ်သစ်တွေကိုထည့်သွင်းထားပေမဲ့အခြေခံကအစပြုပြင်စရာတွေအများကြီးရှိနေသေးတယ်လို့လည်းဆိုကြပါတယ်ပြီးခဲ့တဲ့12လအတွင်းအယမစီမံကိန်းကြီးတွေကိုဆောင်ရွက်ရမှာဒေသခံတွေနဲ့ညှိနှိုင်းတိုင်ပင်မှုလုံးဝမရှိခဲ့ပါဘူးဝေဖန်မှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ပိုင်းမှာတော့အာဏာပိုင်တွေအနေနဲ့အထက်ပါဆိုရင်ဇာတ်ချို့ကိုပြုပြင်ထားတဲ့မူကြမ်းသစ်တွေပေါ်ထွက်လာခဲ့ပါတယ်။ဒေသခံလူထုရဲ့ကျန်းမာရေးသဘာဝပတ်ဝန်းကျင်မပြတ်ပြုံးရေးတို့အားဖြည့်ထားပြီးအစိုးရအနေနဲ့လိုအပ်သလိုဥပဒေပြုပြီးဆက်လက်ကာကွယ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။သို့တော်လည်းပဲရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့လူတွေဒီလုပ်ငန်းမှာပါဝင်နေတဲ့လူတွေဟာယခင်စီအစိုးရရဲ့အဆက်အနွယ်ဟောင်းတွေအာဏာပိုင်တွေဖြစ်နေလေတော့သူတို့ရဲ့ဩဇာလောင်ရိပ်အောက်ကယုံထွက်ပြီးအခုပြဋ္ဌာန်းချက်သစ်တွေကိုအတိအကျအကောင့်ထဲဖော်နိုင်ပါမလားဆိုတာလဲမေးခွန်းထုတ်စရာဖြစ်နေတယ်စသဖြင့်ရေးသားထားပါခင်ဗျာအသေးစိတ်ကို erawdi.org မှာပဲဖတ်ရှုနိုင်ပါတယ
်ဥကျော်စန္ဒာပြောပြသွားတာပါရှင်ဆက်လက်ပြီးတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလတန်းကတင်ဆက်မှာပါ
မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက I N N T H E the N I C K nick O F of T I M E time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
We had a flat tire on our way to Henry's party But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry ye party atwa ka bing paut de li. Da ba mai lo taw de ba ye. 7 nai thu bu 9 minute alu nit tik ko yak khwet myaw bi chu so bu a chei mi lem tin le din yauk twa ke de lo a dei be ya ba le. Uma go naw de khaw na si chi ja ya aw.
We had a flat tire on our way to Henry's party. But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Chimi limitin lidin lo pyo de so yin idiom a thong ya be lo pyo mle.
In the nick of time
lo pyo lo ya ba de. Era ga ro di kri mne tin pya ke de idiom a thong me phit ba de.
ဆက်လက်ပြီးတော့ဥကြောဇန္တာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာပါ။လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်မျှတမှုရှိတယ်မရှိဘူးဆိုတာကိုဒေါအောင်ဆန်းစုကြည်သမရဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာနဲ့တိုင်းတာချင်းဟာမှားယွင်းတယ်လို့ပါမော့ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်။ရွေးကောက်ပွဲအကြိုအထူးစီစဉ်ဖြစ်ပါမော့ခစတိုင်းဘတ်နဲ့ဥကြောဇန္တာဆွေးနွေးသုံးသက်ထားတာကိုနားဆင်ရမှာပါရှင်။
မဟာစတိုင်းဘတ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအတွက်ရွေးကောက်ပွဲအပြင်တခြားဘယ်အချက်တွေအရေးကြီးလို့ထင်ပါလဲခင်ဗျာ
Well I think it's important for the country to be accepted in the international community We know it's accepted in ASEAN we know the neighbors that you could
မြန်မာနိုင်ငံကိုနိုင်ငံတကာအတိုင်းအဝိုင်းကအသိအမှတ်ပြုလက်ခံကြဖို့အရေးကြီးပါတယ် ASEAN ကလက်ခံတဲ့အင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းတယ်ဆိုတာတွေကိုကျွန်တော်တို့သိပါတယ်ဒါပေမဲ့တနင်္ဂနွေလုံးငါတို့ဟာဒီမိုကရေစီဖြစ်စင်မှာဘယ်လန်းကိုဥတီသွားနေတယ်ဆိုတာကိုနားလေသဘောပေါက်ကြဖို့လိုအပ်ပါတယ်ကျွန်တော်ရေးသားချက်တွေမှာတော့ဒီအသုံးနှုန်းကိုကျွန်တော်သုံးခဲ့ပါတယ်ဒီမိုကရေစီဆိုတာကခရီးဝေးသေးတော့ကျွန်တော်တို့ pluralism ဗဟုဝါဒဆိုတာကိုပဲသုံးလေရှိပါတယ်ဒါပေမဲ့ဒါဟာဒီမိုကရေစီရှေးဦးအဆင့်ခြေလှမ်းနေပဲဖြစ်ပါတယ်ဒီလိုခြေလှမ်းမျိုးကိုမှန်မှန်ကန်ကန်လှမ်းနေတယ်ဆိုတာကိုနိုင်ငံတကာကတွေ့မြင်လာရတဲ့အခါအကူအညီထောက်ပံ့ရရှိရေးအတွက်အထောက်ပံ့ဖြစ်စေမယ်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဝင်ဆန့်လာမယ်ဒါဟာအရှိချီတရမယ်တိုင်းပြည်ရှေ့ရေးအတွက်အများကြီးအကျိုးရှိပါလိမ့်မယ
်နိုင်ငံတကာဆိုလို့အမေရိကန်အစိုးရမြန်မာနိုင်ငံရွေးကောက်ပွဲဟာအရင်တုန်းကတော့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲ free and fair elections ဖြစ်ရမယ်လို့ပြောခဲ့ရဟာအခုနောက်ပိုင်းမှာ free and fair ဆိုတဲ့စကားကိုမသုံးတော့ဘဲနဲ့ all inclusive အလုံးပါဝင်ရမယ် credible နောက်စိတ်ချခံမှုရှိရမယ်စသဖြင့်ပြောင်းပြောလာတာတွေ့ရပါတယ်ဒါဟာအမေရိကန်ရဲ့စံသတ်မှတ်ချက်ကိုနှိမ့်ချလိုက်တာဖြစ်တယ်ဆိုပြီးတချို့ကဝေဖန်ကြပါတယ်ခင်ဗျာ
Now I think they're being a little more diplomatic The Prime Minister of England said the elections will not be free and fair unless Aung San Suu Kyi can run for the presidency. He's on the record as saying.
သူတို့ဟာပို့ပြီးတော့တန်တမန်ဆန်တဲ့အတုံးနှုံးသုံးလာတယ်လို့ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့ဒေါ်အောင်ဆန်းစုကြည်တမရအရွေးခံပိုင်ခွင့်မရှိရင်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတလိမ့်မယ်မဟုတ်ဘူးလို့ဆိုပါတယ်။ဒါဟာမှတ်တမ်းမှတ်ရာတွေနဲ့တကွရှိပါတယ်။အမေရိကန်ပြည်တော်စုကတော့အဲ့ဒါမျိုးကိုတရားဝင်ပြောတာမရှိပါဘူး။ခင်ဗျားပြောတဲ့all inclusive အလုံးပါဝင်နိုင်ရမယ်လို့ပဲပြောပါတယ်ဒီအတုံးတုံးကလည်းဒေါအောင်ဆန်းစုကြည်ကိုတမရဒါမှမဟုတ်ရင်ဒုတိယတမရအရွေးခံပိုင်ခွင့်ရှိရမယ်ဆိုတာနဲ့အတူတူပဲလို့ကျွန်တော်ယူဆပါတယ်ဒီလိုဒေါအောင်ဆန်းစုကြည်တမရရွေးခံပိုင်ခွင့်ရှိမှ free and fair ဖြစ်မယ်လို့သတ်မှတ်တာဟာမှားယွင်းတဲ့စံသတ်မှတ်ချက်ဖြစ်ပါတယ်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဆိုတာဟာလူတွေမဲယုံကိုတွားပြီးတော့မဲထဲတာမဲဆွဲတာစတဲ့ရွေးကောက်ပွဲဖြစ်စဉ်တွေဟာပွင့်လင်းပြီးတော့တရားမျှတမှုရှိရမယ်ဒန်းတူညီမျှမှုရှိရမယ်မဲပေးပိုင်ခွင့်ရှိသူတိုင်းမဲပေးနိုင်ရမယ်မဲရည်တွက်မှုရိုးသားမှန်ကန်ရမယ်ဒါဟာ free and fair election ပါပဲအဲ့ဒီနောက်အရေးကြီးတဲ့ကိစ္စတစ်ချက်ကတော့အစိုးရသည့်ဖွဲ့စည်းဖို့အတွက်အပေးယူလို့ညှိနှိုင်းမှုဖြစ်ပါတယ်နိုဝင်ဘာ8ရက်ရွေးကောက်ပွဲပြီးရင် February March လောက်ကြာရင်အစိုးရသည့်ပေါ်လာပါလိမ့်မယ် အဲ့ဒီဂျာကာလာဟာအဓိကသတိထားကြမယ်ကာလာဖြစ်ပါတယ
်အခုမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွဲရမှာစစ်တပ်ကိုမဝေဖန်ရဘူးလို့တမ်းမြစ်ထားတယ်ဆိုတာသိရပါတယ်ဒါကိုလွတ်လွတ်လပ်လပ်မဲဆွဲခွင့်ရှိတယ်လို့ခေါ်နိုင်ပါသလားခင်ဗျာ
Well I think that anybody should be able to criticize anybody else there are rules of laws of libel and slander that you have to
လူတိုင်းဟာဘယ်သူကိုမဆိုဝေဖန်ပိုင်ခွင့်ရှိပါတယ်နစ်နာစေမှုအတေးပြက်စေမှုစတာတွေရှိခဲ့ရင်အဲ့ဒီအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေနိုင်ငံတိုင်းမှာရှိပါတယ်။သိတဲ့အတိုင်းပဲထိုင်းနိုင်ငံမှာဆိုရင်ဘရင်နဲ့ဘရင်မိသားစုကိုဝေဖန်ခွင့်မရှိပါဘူး။ဒါဟာဒီမိုကရေစီမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။ဝေဖန်ပိုင်ခွင့်ကိုကန့်သက်ထိန်းချုပ်ရင်ဘယ်နိုင်ငံပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံလို့မခေါ်နိုင်ပါဘူး။ဒီအမေရိကန်ပြည်ထောင်စုမှာတိတ်ကောင်းတဲ့အရာတစ်ခုကတော့လူရှင်တော်တွေဟာဘယ်တမရကိုမဆိုဘယ်အကြီးအကဲကိုမဆိုလောင်ပြောင်ကြတာပါ။ဒါဟာတိတ်ကောင်းတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့မြန်မာပြည်မှာတော့လူစင်တော်တွေထောင်တဲ့မကြာခဏရောက်နေကြတာပဲပါမဟုတ်ခင်ဗျာ
Yes that is true
နောက်ပြီးအခုရွေးကောက်ပွဲပြီးသွားတဲ့အခါဘယ်သူပဲနိုင်နိုင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့သူတို့တက်မတော်အနေနဲ့လက်ခံမယ်လို့ပြောဆိုပါတယ်ဒါပေမဲ့လည်းဦးသန်းရွှေကနောက်ွယ်မှာရှိနေစေလို့တချို့ကစုံစမ်းနေကြတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကတိကဘယ်လောက်ထိယုံကြည်စိတ်ချရမယ်ထင်ပါတယ်လက်ခင်ဗျာ
Well, we I don't know how much influence Thanh Tre still has. I think he probably has influence on critical issues, not daily issues.
U Thanh Shui's Oza Lwamu Mu, how much is it? So that I don't know. I don't think that the important cases are in the past. Oza, you know, Mare. Next two cases are in the past. I don't know. But when I think about the people who are among the losing side, I'm going to think about it. Yeah.စစ်တပ်အနေနဲ့လည်းအရေးကြီးတဲ့ကိစ္စရပ်တွေကိုအခိုင်အမာထိန်းချုပ်ထားပြီးသားပါမြို့သားစီလုံးညီညွတ်ရေးအချုပ်အခြာအာဏာနဲ့အရက်သားတွေပေါ်စစ်တပ်ကြီးစိုးရေးစတာတွေဖြစ်ပါတယ်စစ်တပ်အရေးအရာတွေကိုအရက်သားလက်အောက်ကတီးကြားကင်းလို့ရေးဆိုတာဟာစစ်တပ်ကအရက်သားနိုင်ငံရေးသမားတွေကိုအယုံကြည်မရှိလို့ပဲဖြစ်ပါတယ်ဒါတွေဟာသူတို့ဖွဲ့စည်းပုံမှာစိတ်တိုင်းကြရေးဆွဲထားတာပါတကယ်တော့စစ်တပ်ကိုအရက်သားအုပ်စိုးသူအောက်မှာထားရှိရေးဆိုတာကတကယ်လူလားအပ်တဲ့ကိစ္စပါကျွန်တော်တို့အနောက်နိုင်ငံတွေမှာဒီလိုပါပဲ1986တုန်းက NLD မဲဆွယ်ရမှာထည့်သွင်းပြောခဲ့ပါတယ်အချုပ်ပြောရရင်တော့စစ်တပ်ဟာတခြားလွတ်လပ်ခွင့်ပေးကောင်းပေးပါလိမ့်မယ်ဒီအချက်ကိုတော့ပြောမှာမဟုတ်ပါဘူ
းဒါပေမဲ့ဦးသန်းရွှေကစီကန်းရှိတဲ့ဒီမိုကရေစီလို့ပြောထားတော့တကယ်လို့ဒီရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်သွားတဲ့အခါထိမ့်နိုင်ဖိမရလောက်အောင်နိုင်သွားတယ်ဆိုပါတော့ခင်ဗျာအဲ့လိုအခြေအနေမျိုးဖြစ်သွားတယ်ဆိုရင်တော့ဘယ်လိုဖြစ်လာနိုင်မယ်ထင်ပါလဲခင်ဗျာ
Well, the first question is, will it go out of control? The NLD may win a lot of seats. I mean, everybody I know expects that. But remember, the minorities will win a lot of seats.
But the Mazong Chiao, NLD ga, Taimanang, Taimia, Nain Nain Dala, NLD ha, Me Miapia, Naime, Suraguro, Ludan Kama, Naimare, Taina, Padigale, Miapia, Yanainabare, Turue, Mesana, Neri, Miadiva, Nasanga, Yakainula, Shime, Ludurika, Kamanjabare,တခါစစ်တပ်က25ရာခိုင်နှုန်းယူထားပါတယ်။ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကလည်းတချို့ရမယ်ဘယ်လောက်ဆိုတာတော့ကျွန်တော်မပြောနိုင်ပါဘူး။ဆိုတော့ NLD ဒီသူတို့စိတ်တိုင်းကြချဲလေနှိမ်လောက်တဲ့အထိအနိုင်ရပါမလားဆိုတာမေးစရာပါ။သူတို့ဟာတိုင်းရင်းသားတချို့နဲ့မဟာမိတ်ဖွဲ့စည်းရပါလိမ့်မယ်။ဒါပေမဲ့အဲ့ဒီမဟာမိတ်ဖွဲ့စည်းမှုဟာလည်းတိတ်ခိုင်ခိုင်မာမာကြီးတော့ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါကြောင့်ဒီအချိန်မှာစစ်တပ်ကစိုးရိမ်နေတာတွေဟာမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်။ဘာပဲဖြစ်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးကိစ္စကိုလေသူတို့စစ်တပ်ကဗီတိုအာဏာနဲ့ပယ်ချခွင့်ရထားတာပါ။ဒါဟာတိတ်လူလားအပ်တဲ့အခြေအနေမျိုးတော့မဟုတ်ပါဘူး။စစ်တပ်အတွက်တော့သူတို့အလိုကျလုပ်နိုင်တဲ့သဘောပါ
။ဆိုတော့ NLD ဟာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးသိပ်မခိုင်ပါဘူးလို့ဆိုတော့စစ်တပ်ကိုရှင်ပြိုင်တဲ့နေရာမှာတော့စစ်တပ်တစ်ဖက်NLD နဲ့တိုင်းရင်းသားတွေတဖက်ထားလိုက်ရင်တော့သူတို့တကယ်ပဲတစိမ့်သေးတဲ့သဘောနဲ့ညီညွတ်ကြမဲ့သဘောတော့ရှိတယ်ထင်ပါတယ်ခင်ဗျာ NLD နဲ့တိုင်းရင်းသားတွေကြမှာ
If they unite they will unite to get power the problem with the NLD has been from the very beginning the unity of the NLD depending on their fighting for power
သူတို့ညီညွတ်ကြမယ်ဆိုရင်အာဏာအတွက်ညီညွတ်ကြမှာပါပြဿနာက NLD မှာအာဏာအတွက်ကွဲပြဲမှုတွေရှိနေတာဟာအစတည်းကပါအနာရလာရင်အဲ့ဒီအကွဲပြဲမှုတွေ NLD အတွင်းမှာပြန်ဖြစ်လာနိုင်ပါတယ် NLD ထဲမှာအကျိုးစီးပွားအမျိုးမျိုးနဲ့မတူညီတဲ့အစိတ်အပိုင်းတွေအများပြားရှိနေတာပါတိုင်းရင်းသားတွေနဲ့ကြတော့လေ 1989 တုန်းကတော့ NLD ဟာ Federal ပြည်ထောင်စုဖွဲ့မယ်လို့ပြောခဲ့တာပါစစ်တပ်ကလက်မခံခဲ့ပါဘူးအခုတော့ဒီကိစ္စကို NLD ကပြန်မကောက်ပါဘူးပါတီဟာလည်းဗမာပါတီပဲဖြစ်နေသေးပါဒါဟာမှားယွင်းနေတဲ့ကိစ္စရပ်ပါတမင်ရွေချက်ရှိရှိနဲ့လှုပ်ထားတယ်လို့တော့ကျွန်တော်မထင်ပါဘူ
းကျွန်တော်နောက်တစ်ခုမေးချင်တာကနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်ဆိုတာဟာအယူအဆလွဲနေတဲ့ကိစ္စတွေမှာလူထုနောက်ကိုလိုက်သိပါသလား
To me, when you vote for someone, a leader, local level, national level, you want that person to lead, but you have to have faith in that person's leadership is based upon what you think are sound
ideas.ကောင်းဆောင်တယောက်ကိုဘယ်အဆင့်မှာပဲဖြစ်ဖြစ်မဲပေးမယ်ဆိုရင်အဲ့ဒီကောင်းဆောင်နောက်ကိုလိုက်မယ်ဆိုတဲ့သဘောပါဒါပေမဲ့ဒီကောင်းဆောင်ဟာမှန်ကန်တဲ့ခိုင်မာတဲ့အယူအဆဆွဲကင်သူဖြစ်တယ်ဆိုတာယုံကြည်မှုရှိဖို့လိုပါတယ်ဒီပုဂ္ဂိုလ်ဟာမှန်ရာကိုလုပ်မယ်လို့ယုံကြည်ရပါတယ်ဒါမှမဟုတ်အမှန်တိုင်းလုပ်နိုင်အောင်ကြိုးပမ်းနေတယ်လို့ယုံကြည်မှုရှိရပါလိမ့်မယ်ဒါကြောင့်ကျွန်တော်အမြင်မှာမဲပေးတယ်ဆိုတာဟာဘယ်ပါတီမှလို့ပေးတာမဟုတ်ပဲဒီလူပုဂ္ဂိုလ်ဟာလမ်းမှန်တယ်မှန်ရာလုပ်တယ်ဆိုတာကိုယုံကြည်တဲ့အတွက်မဲပေးတာဖြစ်ပါတယ်ရိုးသားဖြောက်မှတ်တယ်တည်ကြည်တယ်လို့ယုံကြည်တဲ့အတွက်မဲပေးတာဖြစ်ပါတယ
်မြန်မာနိုင်ငံမှာပါတီတချို့ခေါင်းဆောင်တချို့ကျွန်တော်တချို့ကိုပြောတာပါနော်ဒီသူတို့အပေါ်မှာလူလူထောက်ခံမှုဆုံရှုံသွားမှာဆိုလို့မှန်ရာကိုမပြောဘဲလူလူနောက်ကိုလိုက်နေလေရသလားဆိုတာတန်ဆရာရှိစာဖြစ်နေတယ်လို့ထင်ပါတယ်ခင်ဗျာ
This is true here too I mean the most obvious case I think is the Muslim caseWhere nobody is willing to take on Muslim human rights issues. Nobody on any.
ဒီမှာလည်းဒီလိုပါပဲ။အတိအသာဆုံးကိစ္စက Muslim ကိစ္စပါ။ Muslim တို့ရဲ့လူ့အခွင့်အရေးကိုဘယ်ပါတီကမှဘယ်သူကမှမပြောကြပါဘူး။မြန်မာပြည်မှာဒေါ်အောင်ဆန်းစုကြည်ဟာ Muslim စန့်ကျင်ရေးသမားတွေကိုမဝေဖန်ပါဘူး။တမရဦးသိန်းစိန်ဟာ Muslim စန့်ကျင်ရေးဥပဒေကိုလက်မှတ်ထိုးတယ်။ဥပဒေမှာအတိအကျမစန့်ကျင်တောင်မှအဲ့ဒီလိုအကျိုးဆက်ရရှိတဲ့ဥပဒေဖြစ်ပါတယ်။နှစ်ဖက်စလုံးဒီလိုပဲလုပ်နေကြပါတယ်။တကယ်တော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရနိုင်တဲ့လောက်ရအောင်ကြိုးပမ်းနေတဲ့သဘောပါ။ဒီမှာလဲအဲ့ဒီတိုင်းဖြစ်နေတာပါပဲ
။မြန်မာပြည်နိုင်ငံရေးမှာအခုခါမှာဖုန်းတော်ကြီးတွေရဲ့ဩဇာသက်ရောက်မှုတွေရှိလာတာတွေ့ရပါတယ်။ဒါကြောင့် secularization လို့ခေါ်တဲ့နိုင်ငံရေးဆိုတာဘာသာရေးနဲ့သီးခြားကင်းလို့ရမယ်ဆိုတဲ့အခြေအနေကိုထိခိုက်လာလိမ့်မလားဆိုတာလည်းပဲဆိုရင်ရမယ့်ကိစ္စတစ်ခုလို့ထင်ပါတယ်။နိုင်ငံရေးသမားတချို့ကလည်းပဲဘာသာရေးကိုသူတို့မဲ့အနိုင်ရဖို့အတွက်အဆုံးချကျင်တဲ့သဘောကိုတွေ့နေရပါတယ်ခင်ဗျာ
။ I want to see a secular regime anywhere in the world whether it is Buddhist, Catholic, Protestant, Hindu, whatever. Because I believe that once you get
ကျွန်တော်အနေနဲ့ကတော့ကမ္ဘာမှာဘယ်နေရာမှာမဆိုနိုင်ငံရေးဟာဘာသာရေးအောက်ကကင်းလွတ်စေချင်ပါတယ်။ဘယ်ဘာသာပဲဖြစ်ဖြစ်ပါဘာသာရေးပါလာရင်သူများကိုဖယ်ထုတ်တာတွေရှိလာမှာပါပဲ။ဒါအမေရိကန်ချင်းကပ်မှုဆိုတာတော့ပြောရမှာပါ။မြန်မာပြည်မှာတော့နိုင်ငံရေးသမားတချို့ကဘာသာရေးကိုခုတုံးလုပ်ဖို့ကြိုးပမ်းနေကြတာကိုတွေ့ရပါတယ်။တကယ်တော့ဒါဟာတိုင်းပြည်ရဲ့အနာဂတ်အတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး။
ခုဆက်လက်ပြီးတော့လေစနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတယ်ဆိုတာကိုလည်းအသိပေးပါရစေရှင
်ခရရှ်မြတ်မြတ်ရွေးကောက်ပွဲမဲဆွဲစည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်မဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွဲစည်းရုံးလှုပ်ဆောင်မှုတွေဟာမြတ်တာလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းဓာတ်ရိုက်လိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့လည်းတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာမင်းများလို့ရာတွေကို VOA မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီစမဲ့သူယုံကြည်ရအစီအစဉ်မှာတော့မန္တလေးကအလုံးနဲ့နှလုံးလှအခမဲ့ဆေးကပ်မှာကုသပေးနေတဲ့ဒေါက်တာတေဇာဆန်းကနေသူယုံကြည်ရတွေကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်
ရာကတော့အများအကျိုးလုပ်ငန်းသူတစ်ပါးဟိုအကျိုးပြုတဲ့လုပ်ငန်းတွေကိုမိမိတက်ဆွမ်းတဲ့လောက်စောင့်ရမှုပေါ့ဒီလုပ်ငန်းတွေကိုကျွန်တော်အများအကျိုးလုပ်ငန်းပရဟိတလုပ်ငန်းတွေကိုကျွန်တော်ယုံကြည်ပါတယ်တံပိုးထားပါတယ်ဒါကပင်ဒီလူ့ဘဝရဲ့ဖြစ်လာတဲ့လူတံပိုးခုခုလေးကရဲ့တစ်ပိတ်တစ်ပိုင်းလို့ကျွန်တော်ယုံကြည်ပါတယ်ဒီကျွန်တော်တို့ရင်းငယ်ကလေးကလူရမြင်ကလေးကြရအောင်ရှိတယ်ပေါ့ဆရာတော်ကြီးရဲ့ပြင်းပြတော်တော်ဆိုတဲ့ကြရပေါ့ဒီပြင်းပြတော်တော်ဆိုတဲ့ကြရမှာဆရာကဗာရေးထားလဲဆိုတော့ပြင်းပြတော်တော်ပြင်းပွားတော်မီပြင်းလို့မီပြီးရှိတူးမီကျန်ကောင်းမီတော့ကျွန်တော်ယုံကြည်မိတာလေဒါပါပဲကျွန်တော်တို့လူရဲလို့ဖြစ်လာရင်မိမိရဲ့ရွာမိမိဒေသမိမိတိုင်းဝိုင်းတော့ဆိုမိမိလူမျိုးနဲ့မိမိတိုင်းပြည်ရဲ့အချို့တဲ့ဒီတက်ဆွမ်းလောက်ခံပူဆောင်ရွက်ပေးမယ်လို့ကျွန်တော်ကြုံကြည်မိပါတယ်။ကျွန်တော်တို့အမိုင်းအမောက်ကဆရာကြီးဒေါက်တာတန်းထွန်းပြောခဲ့တဲ့စကားတခုရှိပါတယ်။အနည်းဆုံးလူကိုစိတ်ချမ်းသာအောင်ထားရမယ်။အဲ့တော့ကျွန်တော်ကြုံကြည်မိရတော့ကိုကြောင့်သူတို့ပါအကျိုးမျိုးဆရာကိုကိုနဲ့အနည်းနည်းတဲ့အနည်းကိုစိတ်ချမ်းသာအောင်ထားမယ်။ကိုရဲ့လူမျိုးကိုရဲ့တိုင်းဒီကိုအတိုင်းဝန်ကိုရဲ့ရွာတူတက်ရေးညာကျူလေမိမိတက်ဆွမ်းလောက်ဟုတ်ကဲ့လေကျွန်တော်ကြုံကြည်ပါတယ်။အဲ့ဒါနဲ့တကယ်နဲ့နောက်တစ်ခုကတော့ဒီအတ္တနဲ့ပရညတ္တအောင်ဖောင်းရရမယ်ဆိုတာကိုလည်းကျွန်တော်ယုံကြည်လက်ခံပါတယ်။နောက်တစ်ခုစလုံးကိုအဆုံးမရောက်အောင်တော့ဟုတ်ကဲ့ပေါ့နော်။ဒါကိုလည်းကျွန်တော်တံပိုးထားပါဒီလူတွေမှာတော့ကိုတံပိုးထားတဲ့နှုံးစံတံပိုးကြီးအမျိုးမျိုးအကြကြရှိကြမှာပေါ့နော်။အဆိုးကဒီကြည့်ဦးတမူထားတယ်တချို့ကဒီဘုံသိက္ခာကိုတမူထားတယ်ဒီထဲမှာကျွန်တော်အနေနဲ့ကျွန်တော်တမူထားမိတာကတော့ဘုံသိက္ခာလေဒါပါလဲဆိုတော့ဒီတယောက်ရဲ့တမူဆိုတာတိုင်းပြည်နဲ့ခေတ်ကဒီပခုံးပေါ်ထန့်တင်လိုက်တဲ့အခါကိုဒီဘလောက်ကြီးဒီကောင်အောင်ထိတောင်းနိုင်မလဲဆိုတာတော့ဒီသားတဲ့ဆရာကြီးအမော်တရားရဲ့ဇေယျစကားတစ်ခုနဲ့ရှိပါအဲကြောင့်ကျွန်တော်ယုံကြည်တာကတော့ဒီမိမိခေတ်မိမိအကျင့်နဲ့ချက်တန်းနဲ့ခေတ်ကလာတာသမိုင်းကတောင်းဆိုလာတဲ့တာဝန်ကိုကိုဘလောက်ခိတနိုင်တယ်မြကြီးကောင်ထမ်းဆောင်တယ်လေဒါဒီပြင်ကျွန်တော်တံမူထားတဲ့ဂုံတိတ်ချာကျွန်တော်တံမူထားတဲ့ကျွန်တော်ဆုံးကြည့်ရပဲဖြစ်ပါတယ်အဲ့တော့ကျွန်တော်အချုပ်နေနေတော့ဒီတရားတော်ကြီးရဲ့ခုနိုင်ကျွန်တော်ကိုးကားခဲ့တဲ့သင်္ကေတတော်တော်ရံနေပဲပြန်ထုတ်ချင်ပါတယ်တရားတော်ကြီးကဒီကြရားမှာနောက်ဆုံးအပိုက်မှာဘယ်လိုရေးထားလဲဆိုတော့သင်္ကေတချာ၏အမြဝေရာဒီဒီပါနဲ့သစ္စာအယောင်ဉာဏ်တကောင်လေးကြောင်းလေးဝင်းလေးပြန်စီတည်းရေး
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကြာဒရင်းနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်ထိဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
။တရုတ်နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တွေဆက်လက်ချိုးဖောက်ခံနေရတဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်နေပါတယ်။တရုတ်နိုင်ငံအရှေ့တောင်ပိုင်းကဝမ်ဂျိုးမြို့မှာပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကထင်ရှားတဲ့ခရစ်ယာန်လူခွင့်ရေးရှင်နေဇန်ကိုင်ကိုသူ့ရဲ့လက်ထောက်တွေနဲ့အတူအာနာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တဲ့မကြသေးခင်ကဖြစ်ရက်ကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မာ့ခ်တိုနာကသတင်းစာရှင်းလင်းပွဲတစ်ခုမှာထောက်ပြပြောဆိုခဲ့ပါတယ်။ဘေကျင်းအခြေစိုက်ရှင်နေတဦးဖြစ်တဲ့မစ္စတာဇန်ဟာဆိုရင်ဇီချမ်းပြည်နယ်အတွင်းမှာခရစ်ယာန်ဖျားချောင်းတွေကိုဖြိုချတာလဝါကတိုင်တွေကိုဖယ်ရှားနေတာတွေလို့အစိုးရရဲ့လှုပ်ရှားမှုကိုစန့်ကျင်နေတဲ့ခရစ်ယာန်ဘုရားကျောင်းတော်တော်များများကိုအကြံဉာဏ်တွေပေးနေသူတူပါ။တိုင်းပြည်လုံခြုံရေးကိုချိန်ချောင်းနေပြီးတည်ငြိမ်အေးချမ်းမှုကိုပြက်ပြားအောင်ဖန်တီးနေတဲ့ဆိုတဲ့တန်တရားနဲ့ဖန်စီပြီးလျှို့ဝှက်တဲ့နေရာတစ်ခုမှာထိမ့်သိမ်းခံထားရတဲ့မစ္စတာဇန်ဟာထောင်နဲ့6လအထိကြာခံရနိုင်မဲ့အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်။သူ့ကိုဖန်စီထိမ့်သိမ်းမှုဟာလူခွင့်ရေးလှုပ်ရှားသူရှေ့နေတွေနဲ့ဘာသာရေးလွတ်လပ်ခွင့်အပေါ်တရုတ်အစိုးရကဖိနေချေမုံမှုတွေရှိနေတော့ပဲဆိုတာကိုသက်သေပြနေပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်အထူးတန်တမန်ဒေးဗစ်ဆာပါစတိုင်းဟာလည်းတရုတ်ဆိုရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေအရက်ဖက်လူ့အဖွဲ့စည်းတွေက
ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးတော့ဘာသာရေးလွတ်လပ်ခွင့်တွေအကြောင်းဆွေးနွေးဖို့တရုတ်နိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့တာပါ။တရုတ်နိုင်ငံမှာဘာသာရေးကိုအခြေခံတဲ့လူမှုအတိုင်းဝိုင်းတွေပိုများလာတာ၊ကိုယ်ကွယ်ယုံကြည်မှုကိုအခြေခံတဲ့အဖွဲ့အစည်းတွေဟာလည်းတရုတ်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာတွေပိုများလာတာမျိုးလို့တိုးတက်ဖြစ်ထွန်းမှုတချို့ကိုအထူးတန်တမန်ဆာဘာစတိုင်းကအသိအမှတ်ပြုပြောကြားခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖော်ပြပါဗျ။ဒါပေမဲ့လို့လည်းဘာသာရေးလွတ်လပ်ခွင့်နဲ့ဆက်နွယ်နေတဲ့အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတချို့ကိုလည်းအထူးတန်တမန်ဆာဘာစတိုင်းကတင်ပြခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့ပါဗျ။ဒါအပြင်ဇီချမ်းပြည်နယ်မှာလဝါကတိုင်တွေဖယ်ရှားရေးနဲ့ဖျားเจ้าတွေဖြုတ်ဖျက်ရေးအာဏာပိုင်တွေရဲ့လှုပ်ရှားမှုတွေကိုအဆုံးသတ်ဖို့နဲ့မပုံတင်မထားတဲ့ဘာသာရေးအဖွဲ့တွေကအဖွဲ့ဝင်တွေကိုအနှောက်အယှက်ပေးနေတာတွေကိုလည်းအဆုံးသတ်ဖို့သူကတောင်းဆိုခဲ့ပါတယ်။တိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဝီဂါမွတ်စလင်တွေရဲ့ဘာသာရေးလုပ်ငန်းတွေအပေါ်ကန့်သက်ချက်တွေအပါအဝင်အကျိုးမရှိတဲ့မူဝါဒတွေကိုလည်းတရုတ်အာဏာပိုင်တွေအနေနဲ့ပြန်လည်သုံးသပ်ကြဖို့သူကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်လူခွင့်ရေးရှေ့နေတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုမကြသေးခင်ကဖန်စီထိမ့်သိမ့်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကအလေးနက်စိုးရိမ်ကြောင်းကိုလည်းအထူးတန်တမန်ဆာဘာစတိုင်းကပြောကြားခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေလိုအခြေခံလူ့အခွင့်အရေးတွေကိုကျင့်သုံးခဲ့မှုကြောင့်ဖမ်းဆီးထိန်းသိမ်းအရေးယူခံရတဲ့တရုတ်နိုင်ငံသားအားလုံးနဲ့အတူရှေ့နေစံကိုင်းလွတ်မြောက်လာတာကိုလည်းအမေရိကန်ပြည်ထောင်စုကမြင်တွေ့လိုပါတယ်။တည်ငြိမ်သာရာဝါပြောပြီးမြတ်တဲ့လူပောင်တိုင်းဝိုင်းတစ်ခုမှာလိုအပ်တဲ့အခြေခံအုတ်မြစ်ဖြစ်တဲ့လွတ်လပ်ခွင့်တွေကိုကာကွယ်ဆောင်ရှောက်ဖို့နဲ့မြင့်တင်ပေးဖို့လိုတယ်ဆိုတာကိုလည်းတခြားနိုင်ငံတွေနီးတူတရုတ်နိုင်ငံအနေနဲ့အသိအမှတ်ပြုလက်ခံရမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အမြင်အာဖြစ်ပြီး VOE ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကပြောပြမှာပ
ါ။ဥရောပတိုက်တွင်းကတိုင်းပြည်တွေအနေနဲ့နိုင်ငံလိုက်ခွဲရတဲ့ရွှေရှောင်းဒုက္ခတွေဒီ36,000အထိလက်ခံပေးသွားဖို့အစီအစဉ်ချမှတ်နေတဲ့အချိန်မှာပဲစီးရီးယားနဲ့တခြားဒေသတွေကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုးမြှင့်လက်ခံသွားမယ်လို့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။စီးရီးယားနဲ့ဥရောပတိုက်မှာဖြစ်နေတဲ့ပဋိပက္ခကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အရေးအတွက်ဘလောက်အထိလက်ခံနိုင်မလဲဆိုတာကိုအလေးနဲ့ထားစဉ်းစားနေကြောင်းလွတ်တော်အမတ်တင်နဲ့တွေ့ဆုံပြီးမှနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီကိစ္စကိုအသေးအချာစီးစစ်နေတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သမရဘာရာကိုဘာမအနေနဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေဆုံးသက်ရေးတိကျပြတ်သားတဲ့ခေါင်းဆောင်မှုပေးဖို့အရေးပါတဲ့အထက်လွှတ်တော်မှတူဖြစ်တဲ့ဂျွန်မကိန်းကဝန်ကြီးကယ်ရီနဲ့တွေ့ဆုံပြီးအထက်လွှတ်တော် CEO ဘက်မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဲစေးသဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုသမရဦးသိန်းစင်ကတိုက်တွန်းလိုက်ပါတယ်နေပြည်တော်မှာပုထုနစ်ကပြုလုပ်တဲ့တိုင်းရင်းသားခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့တာဟာနိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်မဆွေဆွေးမှုတွေစတင်ပြီးသမရအနေနဲ့ပထမဆုံးအကြိမ်အများမြင်ကွင်းကိုထွက်လာခြင်းလည်းဖြစ်ပါတယ်
။ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ဇူဘဲအယ်ထာရက်ဖြစ်ပါတယ်။ကြာသပတေးနေ့နဲ့ခင်း VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သရရှင်အားလုံးရှင်မြတ်ရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.